တော်တာရှင်များရှင်ဒီခါဒီနေ့အတွင်းကရဲစခန်းတွေကိုအကြမ်းဖက်အားစာအဖွဲ့ကဩဂုတ်လ25ရက်နေ့ကတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစိုးရတပ်မတော်ကအကြမ်းဖက်သူတွေနဲ့ဆက်ဆက်သူတွေကိုရှင်းလင်းခဲ့ရမှာလူပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသွားကြတာဟာကမ္ဘာသတင်းမီဒီယာတွေမှာထိတ်တန့်ကနေရာယူခဲ့ပါတယ်အဲ့လိုထွက်ခွာသွားသူတွေကိုကမ္ဘာသတင်းမီဒီယာတွေနဲ့ကုလသမဂ္ဂကရိုဟင်ဂျာလူမျိုးတွေအဖြစ်ဖော်ပြခဲ့ကြပါတယ်သူတို့တွေအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့စက်တင်ဘာ28ရက်အစည်းအဝေးမှာဆွေးနွေးကြတဲ့အခါကုလသမဂ္ဂအထွေထွေတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်နိုင်ငံတည်းကိုထွက်ခွာသွားတဲ့ရိုဟင်ဂျာတွေကိုအိမ်ပြန်ခွင့်ပေးရမယ်လို့ပြောဆိုသွားပါတယ်။သူတို့လိုထွက်ခွာသွားသူမွတ်စလင်တွေရှိတယ်လို့ထွက်ခွာမသွားပဲရခိုင်ပြည်နယ်ကကိုယ်အိမ်ကိုယ်ရွာမှာဆက်လက်နေထိုင်သူတွေလည်းအများအများရှိနေပါလေ။နိုင်ငံတကာနဲ့မြန်မာပြည်အတွင်းဘလို့ခေါ်အော်တွေကွဲပြားနေပါစေတကယ်တော့အဲ့လူတွေဟာရခိုင်ပြည်နယ်အတွင်းမှာနေထိုင်ခဲ့ကြတဲ့မွတ်စလင်တွေဖြစ်ပါတယ်။ထွက်သွားတာနဲ့ထွက်မသွားတာသာကွာပြီးတမီတဲ့တရေတဲ့ပြည်နယ်တစ်ခုထဲမှာအတူနေထိုင်ခဲ့ကြတဲ့လူမျိုးတူဘာသာစကားနဲ့ကိုးကွယ်ယုံကြည်ချက်ချင်းတူတဲ့သူတွေအချင်းချင်းကြားမှာသူတို့ကိုသူတို့ခေါ်ဝေါ်ခံယူတဲ့အတုံးနှုံရောတူကြပါသလားရခိုင်ပြည်နယ်ထဲမှာနေထိုင်သူမွတ်စလင်တွေအနေနဲ့ကမ္ဘာကတုံးနှုံနေကြတဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ဟာဘလောက်အရေးကြီးပါသလဲဆိုတာဟာစိတ်ဝင်စားစရာအချက်ဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသူအများဆုံးဖြစ်တဲ့မောင်တော်မျိုးနယ်ကမွတ်စလင်တယောက်ဖြစ်သူမိုနီအာမက်ကတော့သူတို့လိုမွတ်စလင်တွေအနေနဲ့နိုင်ငံသားအဖြစ်လွတ်လွတ်လပ်လပ်နေထိုင်ခွင့်ရဖို့သာအရေးကြီးပါတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါရှင်။ဆိုတော့ဒါကအဲ့ဒါတလောနားမလည်ဘူးပါ။အာယွမ်ဂျာနဲ့ဝါအာမွတ်စလင်ရခိုင်မွတ်စလင်နဲ့ပါ။အဲ့ဒါအေးမကြည့်ဘူးပါ။ဒီတို့နိုင်ငံသားရတယ်ဆိုရောဖြေကြပြီ။ဒီနိုင်ငံသားဆိုရင်ပြီးပြီ။ဟောင်ဂျာလည်းမလို့ဘူး၊အာလည်းမလို့ဘူး၊ဆိုင်လည်းမလို့ဘူး။ဒီနိုင်ငံမှာနေလို့ရရင်သွားလို့ရတယ်ဆိုသင်ပြတယ်။ဟာနားမလို့မလို့ရှိဘူး။
အဲ့ဒီသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်စေချင်တဲ့သူတွေပေါ့နော်။ဘာဖြစ်လို့သူတို့ကိုရိုဟင်ဂျာလို့ခေါ်စေချင်တာလဲ
။အာတပြည်ကလို့ဟောကနိုင်ငံတကာကလို့မွတ်စလင်တရှိတယ်မလားနိုင်ငံတကာမှာလေ။ဆိုဒီယာရိုမလေးရှားရိုဘင်္ဂလားဒေ့ရှ်နိုင်ငံရိုအဲကျွန်တော်တို့ဒီရခိုင်ပြည်နယ်မွတ်စလင်တရှိပါတယ
်။ဟုတ်ကဲ့
။အဲဒီမွတ်စလင်တလောလို့ပါအဲရိုဟင်ဂျာပေးရမယ်မင်းတို့ရိုဟင်ဂျာတောင်းမယ်မင်းတို့တခြားနာမည်ခေါ်ရင်လာမခံဘူး။အဲ့တော့သူတို့ကြောလို့ဒီမှာရှိတာလို့လည်းစကားဆိုင်တာပါဒီမှာရှိတာလို့ကသိနားမလည်ဘူ
းဒီခိုင်ပြည်နယ်တွေကမောင်တော်အပြင်တခြားသောမြို့ကြီးတွေမှာလည်းမွတ်စလင်တွေအများအပြားနေထိုင်ကြပါတယ်သူတို့တွေစီမှာလည်းဘင်္ဂလားဒေ့ရှ်ကိုထွက်ခွာသွားသူတွေကသူတို့ကိုသူတို့ရိုဟင်ဂျာအဖြစ်နာမည်သတ်မှတ်ကြတာနဲ့ပတ်သက်ပြီးပြောစရာတွေရှိနေပါတယ်စစ်တွေမြို့မှာနေထိုင်တဲ့မွတ်စလင်ရက်မိရက်ဖတ်တူဦးဖြစ်သူဦးရွှေလခေါ်နိုဟူဆွန်ပြောတာကိုနားဆင်ကြည့်ပ
ါကျွန်တော်ကိုရန်အနေနဲ့ရိုဟင်ဂျာမခံဘူးနော်ကျွန်တော်ကမွတ်စလင်ပဲခံတာရောင်ရဆိုတဲ့ဥစ္စာကိုကျွန်တော်လည်းမတိုက်ဘူးကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဒီဗုဒ္ဓဘာသာနဲ့ကျွန်တော်တို့ဆရာမသားနဲ့နှစ်ပေါင်းများစွာတွေကနေအတူတူရှင်တွဲနေတိုင်းလာတာပါအဲငယ်ငယ်တုန်းကလည်းစားပြီးတော့ရခိုင်နေနဲ့ဗုဒ္ဓဘာသာကိုလည်းကျွန်တော်ပေါ်ပြီးတော့လှုပ်ဆက်လာတဲ့ပုဂ္ဂိုလ်တော်ဖြစ်ပါတယ်ကျွန်တော်နဲ့ရောင်ရဆိုတဲ့နာမည်ကအခုမှကျွန်တော်တို့ကြားနေတာအခုပဲဒီရေကင်းပြည်မှာ2012ပြည်မှာကျွန်တော်တို့ကြားတာအ
ဲ့ဒါအော်ရှင်ဘာဖြစ်လို့ဒီ2012နောက်ပိုင်းမှာဒီရိုဟင်ဂျာဆိုတဲ့အတန်တွေကဘာဖြစ်လို့ဒီလောက်ကျယ်လာရတယ်လို့ထင်လဲရှင
်ဘာလို့ပေါ်ကျလာဆိုတာပြေပေါပယောက်ရတယ်ရှိတယ်နော်နော်ဒီနာမည်နဲ့ခုတွန်းခံပြီးတော့စီးပွားရေးလှုပ်ဆက်တဲ့အဖွဲ့တွေလည်းရှိပါတယ်။အဲ့လိုအဲ့လိုပဲကျွန်တော်သုံးသက်တယ်။ရခိုင်ပြည်သူပြည်သားတယောက်အနေနဲ့ကျွန်တော်ပြောတာပါ
။တန်တွဲမြို့မှာနေထိုင်တဲ့မွတ်စလင်တဦးဖြစ်သူမိုဟာမက်ခေါ်ကိုမျိုးဝင်းကိုရိုဟင်ဂျာဆိုတဲ့အတုံးတုံးဟာသူ့အတွက်အရေးကြီးသလားလို့မေးကြည့်တော့
အရေးမကြီးပါဘူး။အဲ့ဒါအရေးမကြီးပါဘူး။ကျွန်တော်တို့သာသနာမှာလည်းအဓိကတော့မွတ်စလင်ပဲပြောထားတာပါ။ရိုဟင်ဂျာတို့တခြားဘာတို့ညာတို့ဆိုတာမျိုးတွေကအဓိကမကြဘူးလေ။2012နောက်ပိုင်းလောက်မှာအဲ့ဒီအတုံးလုံးလေးတွေကကျွန်တော်တို့တွေ့လာတယ်။ကိုယ်အရင်ကရှိခဲ့တယ်ဆိုတာလည်းတက်တည်ထောက်ထားအဲ့တော့ခိုင်ခိုင်လုံးမရှိတော့ကျွန်တော်တို့အဲ့ဒါကိုအဲ့လောက်ထိလက်အလေးမထားဘူးကျွန်တော်တို့အတိအကျကျွန်တော်တို့ခုပြောချင်တာကနိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ရဲ့အမှားစကားလေးပေါ့နော်။အဲကျွန်တော်တို့ဒီမွတ်စလင်လို့ခေါ်တာလေးပဲကျွန်တော်တို့ကအရသာလည်းတွေ့တယ်၊ကြိုက်လည်းကြိုက်တယ်။အဲ့တော့တရားမျှတမယ်လို့လည်းထင်တယ
်။ရခိုင်ပြည်နယ်အတွင်းမှာနေထိုင်တဲ့မွတ်စလင်ချင်းအတူတူထွက်ခွာသွားသူတွေကသူတို့ကိုသူတို့ဘာကြောင့်ရိုဟင်ဂျာလို့သတ်မှတ်ကြတာပါလဲဆိုတာကိုဥရွှေလှခေါ်နိုဟူဆွန်ကိုမေးကြည့်မိပါတယ်
။အဲ့ဒါကတော့သူတို့ကတော့ရိုဟင်ဂျာဘာလို့ပုတ်ခိုင်လဲဆိုတာလည်းကျွန်တော်မသိဘူး။ရိုဟင်ဂျာဆိုတာလည်းကျွန်တော်လည်းနားမလည်ဘူး။အဲ့ဒီမှာလည်းကျွန်တော်အဲ့ဒီမောင်တော်မှာလည်းဝန်ကြီး၅ပါးနဲ့တာမကြီး၅ပါးရှိမှကျွန်တော်ဖြည့်ရှင်းချက်တွေပေးရတယ်။ကျွန်တော်တို့ထင်တာကသူတို့ကစာရဲတော်ရဲ့ဒုက္ခရောက်နေတယ်ကိုယ်နေတွေမှာ။ဒုက္ခရောက်တော့ဟိုဘက်မှာကြတော့ဘင်္ဂလားဒေ့ရှ်မှာဒုက္ခတဲ့စခန်းမှာရောက်နေတဲ့လူတွေကတော့ကေစီပစ္စည်းတွေပါလေရနေတာသူတို့တွေ့တယ်။ရပြီးတော့နောက်ဆွေမျိုးသားချင်းကလည်းအဲ့ဒီမှာငမ်းမနေနဲ့ဒီကိုလာတော့ဆိုပြီးတော့ခေါ်လာလေးရှိကောင်းရှိနိုင်ပါတယ်ခင်ဗျ။သူတို့သွားတာကသူတို့ကိုယ့်အကိုမားနေတာ။သူတို့ကျွန်တော်တို့နိုင်ငံကိုဆုတ်ခွာပြီးတော့မသွားသင့်ဘူးလေ။အဲ့ဒီနာမည်ပေါ်မှာကျွန်တော်တို့ခံစားချက်မရှိပါဘူး
။မြန်မာနိုင်ငံအနေနဲ့သူတို့ကိုသူတို့ရိုဟင်ဂျာဖြစ်သတ်မှတ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ခွာသွားသူတွေအရေးနဲ့ပတ်သက်ပြီး Belu Simen Samyo Domless Rago, Nangano Diming Abugu, Tong San Suji Ga, Satemala Sakuya Ma, Tantaman Migu Shinlin Pyosu Gabi Pibale, Elu Pyosu Yama, Nimadakani, Bingladesh Go, Tokwa Dore, Dokadegu, Pianle Lekambu, Kabanang at the Chune, Bingladesh Nanganga, Taitun, Pyojari, Shidalu, Nimanangale, Pianle Lekambu, Susan Tare, Jang, Tedwin, Pyojagabari. နိုင်ငံအကြရှိခဲ့တဲ့သဘောတူညီချက်တွေအပေါ်မူတည်ပြီးထောင်960ခုနှစ်ကတည်းကနိုင်ငံသားစစ်ဆေးရေးလုပ်ငန်းတစ်ခုထူထောင်နှားပြီးဖြစ်တယ်လို့သူတို့ကိုပြန်လည်လက်ခံနိုင်ရေးအတွက်သူတို့ဟာမြန်မာနိုင်ငံမှာအမှန်တကယ်နေထိုင်ခဲ့ကြောင်းစစ်စစ်တဲ့လုပ်ငန်းစဉ်ကိုအချိန်မရွေးစတင်နိုင်မှုပြင်ဆင်ထားတယ်လို့လည်းထပ်လောင်းပြောခဲ့ပါသေးတယ်။တကယ်လို့အဲ့ဒီလူတွေပြန်ရောက်လာမယ်ဆိုရင်သူတ ယ်မထားသင့်ဘူးလို့ဆိုပါတယ်
အဲ့ဒီပညာတခုဆိုတာလေကျွန်တော်တို့ကဘယ်သမိုင်းကဘလောက်ပဲစီးဆင်းလာသည်ဖြစ်စေအဲ့ဒါအရေးမကြီးဘူးကျွန်တော်တို့အဓိကအရေးကြီးတာဘယ်လိုလူမျိုးပဲဖြစ်ဖြစ်ရခိုင်ပြည်နယ်အတွက်မှာမိသင်းနေထိုင်တဲ့လူတွေအားလုံးကျွန်တော်ကငြိမ်းချမ်းရေးရစေခြင်းနဲ့တဟသာရဖြစ်စေခြင်းအဲ့ဒါကျွန်တော်ရဲ့ပထမဆုံးရည်ရွယ်ချက်
တနေ့ရချားကလာရောက်နေထိုင်တဲ့ဘာသာမတူလူမျိုးကွဲသူတွေဟာကမ္ဘာနိုင်ငံကြီးတိုင်းမြို့ကြီးတိုင်းမှာရှိပါတယ်။ကိုယ်နယ်မှာလာနေသူတွေရှိတယ်လို့သူ့နယ်မှာသွားနေတဲ့ကိုယ့်လူမျိုးနဲ့ကိုယ်ခွေရာတူတူတွေလည်းရှိပါတယ်။နိုင်ငံတစ်ခုတည်းအတွင်းမှာလည်းအဲ့လိုမျိုးတွေရှိပါတယ်။ကိုကသူ့ရှေ့ရသွားနေတာဖြစ်ဖြစ်သူကကိုယ့်နေရာမှာအခြေအနေအရလာနေရတာဖြစ်ဖြစ်အရေးကြီးတာကတော့ကိုယ့်ရဲ့ကိုယ်ပိုင်ယဉ်ကျေးမှုနဲ့ဘာသာတရားကိုအလေးထားနေရင်းကပဲအတူရှင်တွဲနေထိုင်သူတွေရဲ့ဘာသာတရားနဲ့ယဉ်ကျေးမှုကိုလေးစားနေဖို့ပဲဖြစ်ပါလိမ့်ရှင်။